ယူကရိန်းရှေ့ပိုင်းဒိုနက်စ်ဒေသကိုတိုးချက်စစ်ဆင်ဖို့ရုရှားတပ်တွေကပြင်ဆင်နေတဲ့အချိန်မှာပဲတောင်ပိုင်းကစိတ်ကမ်းမြို့မာရီယူပေါလ်မြို့ကိုထိန်းချုပ်နိုင်အောင်လဲကြိုးစားနေကြတယ်လို့ယူကရိန်းကအင်ကာနေကပြောလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့မနေ့ကတွေ့ဆုံခဲ့တဲ့ Austrian ဝန်ကြီးချုပ် Karl D. Hammer ကလည်းအကောင့်ပဲပြောစရာသူ့မှာမရှိပါဘူးလို့ဆိုလိုက်ပြီးရုရှားကယူကရိန်းအရှေ့ပိုင်းကိုထိုးစစ်ကြီးကြီးမားမားဆင်နွှဲဖို့ပြင်ဆင်နေပါတယ်လို့ပြောပါတယ်။ယူကရိန်းအရှေ့ပိုင်းမှာလာမယ့်နှစ်ပတ်သုံးပတ်တွင်တိုက်ပွဲတွေပြင်းထန်လာလိမ့်မယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Donetsk ဒေသကရုရှားလိုလားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ပြောဆိုချက်ကိုကိုးကားပြီးမာရီယူပေါလ်မြို့မှာရုရှားတပ်တွေဟာဓာတ်ထုလက်နက်ကိုအသုံးပြုကောင်းပြုခဲ့မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္လာနေ့နောက်ပိုင်းမှာပြောကြားပါတယ်။အဲ့ဒီလိုအတီမပြုတ်နိုင်တဲ့သတင်းတွေရရှိခဲ့ပြီးမိတ်ဆွေတွေနဲ့အသေးစိတ်စမ်းစစ်နေပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်ကဆိုပါတယ်။အဲ့ဒီသတင်းဟုတ်ခဲ့ရင်အလွန်မင်းစိုးရိမ်ရကောင်းတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။မာရီယူပေါမြို့ကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရသာပြည်သူ1000ကျော်သေဆုံးခဲ့တယ်လို့မြို့တော်ဝင်ဗေဒင်ဘွိုင်ချန်ကိုကပြောပါတယ်။ဒီချိန်မှာပဲဆွီဒင်နဲ့ဖင်လန်နိုင်ငံတွေကို NATO အဖွဲ့မဝင်ကြဘူး။ရုရှားကသတိပေးလိုက်ပါတယ်ယူကရိန်းကိုတိုက်ခဲ့တာ48ရက်အကြာမှာရုရှားကဒုံးကျည်1500ပြစ်ခတ်ခဲ့ပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်ရုရှားကျူးကျော်စစ်ကြောင့်နေအိမ်စွတ်ခွာထွက်ပြေးရသူပေါင်း12000ကျော်ရှိနေပါပြီလို့ကုလသမဂ္ဂဆိုပါတယ်